1962ခုနှစ်စစ်အာဏာသိမ်းအစိုးရလက်ထက်မှာဘုံခွဲဖျက်ဆီးခံခဲ့ရတဲ့ရန်ကုန်တပ်သူဝင်ထက်ကတက္ကသသမဂ္ဂအဆောက်အဦပြန်လည်တိဆောက်ရေးကိစ္စမှာအစိုးရကဓာတ်ရိုက်ပါဝင်ပြသက်တာထက်ចောင်းသားသမဂ္ဂမျိုးဆက်တွေနဲ့ចောင်းသားသမဂ္ဂအားလုံးရဲ့စန္ဒသဘောထားတဲ့အညီဆောင်ရွက်ကြဖို့သမဂ္ဂမျိုးဆက်ဝင်တွေကတောင်းဆိုလိုက်ကြပါတယ်ရန်ကုန်မြို့မှာဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂအဖွဲ့ချုပ်ကဦးစီးကျင်းပါတဲ့သမဂ္ဂအဆောက်အဦပြန်လည်တိဆောက်ရေးဆွေးနွေးပွဲမှာစုစည်းတောင်းဆိုလိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့မဆုမွန်ကဆက်လက်ပြောပြမှာပါရှင
်တက္ကသိုလ်ចောင်းသားသမဂ္ဂအဆောက်အဦပြန်လည်တိဆောက်ရေးနဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးပွဲကိုရန်ကုန် Orchid Hotel မှာဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကတာကဦးဆောင်ကျင်းပတာဖြစ်ပြီး1962ခုနှစ်ကနေစလို့မျိုးဆက်တစ်ចောင်းသားလူငယ်တွေအထိចောင်းသားမျိုးဆက်အသီးသီးတက်ရောက်ဆွေးနွေးခဲ့ကြပါတယ်ចောင်းသားမျိုးဆက်တွေအသီးသီးရဲ့သဘောထားကတော့ဘုံခွဲဖြက်စည်းခံခဲ့ရတဲ့သမဂ္ဂအဆောက်အဦမြေနေရာမှာအထိမ်းအမဲ့ကြောက်တိုင်ဖြစ်နေနောက်မျိုးဆက်တစ်တွေသမိုင်းမှန်ကိုသိရှိသင်ခန်းစာယူနိုင်မှုထားရှိစေလိုတဲ့ဆန္ဒရှိတယ်လို့သမဂ္ဂအဆောက်အဦနဲ့ပတ်သက်ပြီးတော့ចောင်းသားမျိုးဆက်အသီးသီးရဲ့ဆန္ဒသဘောထားနောက်ចောင်းသားသမဂ္ဂတွေရဲ့သဘောတူညီမှုနဲ့အညီဆောင်ရွက်ဖို့ကိုလည်းចောင်းသားမျိုးဆက်တွေကတောင်းဆိုလိုက်ကြပါတယ
်။ဒီမြေနေရာသမိုင်းဆိုင်ရာမြေနေရာဖြစ်ပါတယ်။တနည်းအားဖြင့်ပြောမယ်ဆိုရင်ဆရာတော်ရဲ့စနစ်ရဲ့ရုံမှာရိုင်းတိုင်းရတဲ့ကြရုပ်တစ်ခုဖြစ်နေကျွန်တော်တို့ညာကျော်တဲ့မရင်မရွတ်နိုင်တဲ့ចောင်းသားတွေရဲ့ဘဝတွေကိုဖြတ်ပြီးလိုက်တယ်။ဒိုင်းနမိုက်နဲ့ဆူဖမ်းလိုက်တယ်မြေနေရာဖြစ်တယ်။ဒီမြေမြေနေရာမှာသမဂ္ဂအဆောက်အဦစောင့်မယ်ဆိုတာကစီတေကိုစိတ်တရေနဲ့မပုံကြပါနဲ့လို့လည်းကျွန်တော်တို့တောင်းဆိုပါတယ်။ကျွန်တော်ဒီ7 July ရက်နေ့မှာကြာဆုံးသွားတဲ့ចောင်းသားအာဃာတွေရဲ့အမည်ကြီးကိုပြည်သူလူထုကိုခြားပြဖို့လိုပါတယ်။ဒီနေရာမှာပြရနိုင်တဲ့စနစ်ကဒိုင်းနမိုက်နဲ့ဆူဆားလို့ကျိုသွားခဲ့မှုရဲ့ဆိုကြောင့်ဒီမှာမပြောတော့ပါဘူး။အဲ့ဒါကပြရနိုင်တဲ့စနစ်ရဲ့ရုပ်မာရက်ဆက်တဲ့လုံခံတွေရုပ်မာရက်ဆက်တဲ့လုံရက်တွေကိုကျွန်တော်တမိုင်းဆိုင်ရာမြေနေရာပြလို့ကွင်းပြင်အဖြစ်ကိုခြားပြဖို့လိုအပ်ပါတယ်။ကျွန်တော်ကျင်နာရဲ့နောက်ဆုံးချက်မှာပါပါတယ်။ကျွန်တော်ဂလိုဒက်စီပါဝင်တဲ့ကော်မတီရတာလေးကျောင်းသားကဒီစာပေကိုကုစားမင်းနဲ့ဒီလိုမှမဟုတ်ရင်ဒီကော်မတီကအတုယောင်ကော်မတီလို့ပဲကျွန်တော်တို့စဉ်းစားပြီးတော့မေးခွန်းတော့အောင်ပဲဖြစ်ပါတယ်
အခုကြားခဲ့ရတဲ့တန်ခါတော့ဘာကသများအဖွဲ့ချုပ်ရဲ့သဘောထားကိုတင်ပြခဲ့တဲ့ဘာကသများအဖွဲ့ချုပ်ဗဟိုလုပ်ငန်းကော်မတီအတွင်းရေးမှုအဖွဲ့ဝင်ကိုကောင်းထက်ကျော်ဖြစ်ပါတယ်1962ခုနှစ်တုန်းကစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးနေဝင်ရဲ့အမိန့်နဲ့ဘုံခွဲဖျက်ဆီးခံခဲ့ရတဲ့ရန်ကုန်တပ်တော်ဝင်တွေကဘုံခွဲဖျက်ဆီးခံလိုက်ရတဲ့တက္ကသအဆောက်အဦပြန်လည်မတည်ဆောက်ခင်မှာတော့အဓိကအရေးကြီးဆုံးအချက်ဖြစ်တဲ့တနိုင်ငံလုံးမှာရှိတဲ့ចောင်းသားသမဂ္ဂတွေចောင်းသားလူငယ်တွေရဲ့လွတ်လပ်စွာလှုပ်ရှားတည်ရှိပိုင်ခွင့်ကိုအာမခံချက်ပေးနိုင်မှုတရားဝင်ရည်တည်ခွင့်ပေးဖို့အဓိကတောင်းဆိုခဲ့ကြတယ်လို့လဲဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့1989ခုနှစ်တုန်းကဘဂဒါမြာအဖွဲ့ချုပ်ရဲ့ကျောင်းသားခေါင်းဆောင်တဦးဖြစ်ခဲ့တဲ့ဒေါက်တာရံမျိုးသိန်းကအခုလိုရှင်းပြပါတယ
်တက္ကသိုလ်ကျောင်းသားတက်မှတ်ကအဆောက်အဦပြီးဆုံးဖို့အရေးကြီးတယ်လို့တစ်ဖက်ကတနိုင်ငံလုံးမှာရှိတဲ့နော်တက္ကသိုလ်ကျောင်းကြီးအထက်တန်းကျောင်းကြီးမှာအကျောင်းသားတက်မှတ်ကတရားဝင်အနောက်ရှက်မရှိကျေကျေပြန့်ပြန့်နဲ့ဖွဲ့စည်းအလုံးလုံးလာနိုင်ဖို့လည်းပဲအရေးကြီးတယ်ဆိုတာကိုအားလုံးကသဘောတူကြတယ်ကျောင်းသားတက်မှတ်ကတကယ်တရားဝင်ရပ်တည်ပြီးတော့အနောက်ရှက်ကင်းကင်းဖြည်းဖြည်းရုပ်ရုပ်ကျေကျေနဲ့အလုံးလုံးနိုင်ဖို့ကလည်းအရေးကြီးတယ်ဆိုတာကိုဒီနေ့ဆွေးနွေးတာတွေ့ရတယ်
ဘာကသာများဖွဲ့ချုပ်ចောင်းသားတွေနဲ့ရှေ့ဆက်ဆောင်ရွက်တင်တာတွေကိုဆောင်ရွက်သွားဖို့ပြင်ဆင်နေတာတွေနဲ့ပတ်သက်လို့လေဘာကသာများဖွဲ့ချုပ်ရဲ့အတွင်းမှုအဖွဲ့ဝင်ကိုအောင်ထအောင်ကလည်းအခုလိုပြောပြပါတယ
်ကျွန်တော်တို့ကဒီဘွယ်မှာအဓိကဆင်းနေတာကသမဂ္ဂအဆောက်အဦနဲ့ဒီစားကနေပတ်သက်ပြီးတော့သမဂ္ဂမျိုးဆက်အသီးသီးရဲ့သဘောထားတွေကိုကြည့်ပြီးတော့ကျွန်တော်တို့ဆင်းနေတဲ့တွေကအများကြီးပေါ့နော်အများကြီးကိုကျွန်တော်တို့လေးလေးများကြကျွန်တော်တို့ဘာသာဖွဲ့ချုပ်ပါလို့ပြောပါမယ်ကျောင်းသားမျိုးဆက်အသီးသီးကနေပြီးတော့ကျွန်တော်ပြန်ရေးထုတ်ပြန်ပေးရမယ
်တက္ကသိုလ်ចောင်းသားသမဂ္ဂအဆောက်အဦအပေါင်းဝင်ចောင်းသားသမဂ္ဂနဲ့ဆိုင်တဲ့သမိုင်းဝင်အထိမ်းအမှတ်လှုပ်ရှားမှုဆောင်ရွက်ချက်မှန်သမျှကိုအစိုးရအနေနဲ့ဓာတ်ရိုက်ပါဝင်ပတ်သက်တာမျိုးထက်ဘေးကနေကူညီပံ့ပိုးပေးတာမျိုးလိုလားကြတယ်ဆိုတာကိုလည်းဆွေးနွေးခဲ့ကြတယ်လို့ဒေါက်တာရံမျိုးသိန်းကရှင်းပြပါတယ
်။ဦးစီးဦးဆောင်လုပ်မဲ့ကော်မတီမှာတော့ဒီမျိုးဆက်အသီးသီးကចောင်းသားခေါင်းဆောင်ဟောင်းနေတော့နိုင်ငံကြီးအရာအတွေ့အကြုံရှိတဲ့ပုံကိုယ်ကြီးတော့ပညာရှင်တွေအဒီလိုပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုလည်းပြောတယ်။အဲ့ဒီကော်မတီမှာအထူးသဖြင့်တော့ចောင်းသားသမဂ္ဂကြီးရဲ့စန္ဒားနဲ့အညီညီနိုင်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုလည်းအများစုကအဲ့လိုသဘောထားပေးကြတယ်။ဒီចောင်းသားသမဂ္ဂအဆောက်အဦပြန်လည်တည်ဆောက်မဲ့နော်ကော်မတီမှာနော်အစိုးရအနေနဲ့တိုင်းရိုက်ပါဝင်တာမျိုးကိုအများစုကမလိုလားကြဘူး။အဲ့တော့အစိုးရအနေနဲ့လိုအပ်ချက်ကိုဘေးကနေပံ့ပိုးပေးတယ်ဝန်းရံပေးတယ်ဆိုတဲ့အနေအထားလောက်ကိုပဲအများစုကဖြစ်ချင်ကြတယ်။
ပြီးခဲ့တဲ့သတင်းဘက်ကနေစလို့တက္ကသအဆောက်အဦပြန်လည်တည်ဆောက်မှုဖြစ်မြောက်ရေးကော်မတီတရက်ဖွဲ့စည်းနိုင်မှုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဦးဆောင်ပြီးပြင်ဆင်နေချိန်မှာပဲအခုလိုမျိုးចောင်းသားမျိုးဆက်အသီးသီးတွေ့ဆုံကြပြီးတော့ចောင်းသားသမဂ္ဂရဲ့ဆန္ဒသဘောထားကိုတွေ့ဆုံဆွေးနွေးကြတာလည်းဖြစ်ပါတယ်။ဒါမဲ့ ဖေဖော်ဝါရီလ28ရက်နေ့မှာတော့တော်ဝင်နှင်းစီမှာတာကတာတမကအစအဦးပြန်လဲဖြစ်မြောက်ရေးကော်မတီတရက်ဖွဲ့စည်းတော့မှာလဲဖြစ်ပါတယ်ရှင်။